နိုင်ငံတော်ဘဏ္ဍာကနေကျန်ငွေ 1.6 ဘီလျံကျော်အကုန်ကျခံပြီးကျင်းပပေးခဲ့တဲ့2019ဂျာဖြတ်ယူကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီ။ယူကောက်ပွဲမှာလွှတ်တော်အမတ်19ယောက်ရွေးချယ်ပေးခဲ့တာမို့ပြည်တော်စုယူကောက်ပွဲကော်မရှင်ဟာအမတ်တယောက်ရွေးချယ်နိုင်ရေးအတွက်ကျန်ငွေ 84 သန်းကျော်သုံးဆွဲခဲ့တဲ့သဘောလည်းဖြစ်ပါတယ်။ယူကောက်ပွဲပြီးတဲ့နောက်ပြည်တော်စုယူကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်အလက်တွေအရရောယူကောက်ပွဲစောင့်ကြည့်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေအရပါအခုဂျာဖြတ်ယူကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုနည်းတယ်1990ခုနှစ်ကစတွေ့ရင်အရင်ရွေးကောက်ပွဲ၄ချိန်မှာထက်မဲပေးတဲ့သူရေအတွက်နည်းတယ်စတဲ့မှတ်ချက်တွေကိုတွေ့ကြရပါတယ်ဒါကြောင့်ရွေးကောက်ပွဲကိုပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းရသလဲမဲပေးတဲ့သူရေအတွက်လည်းဘာကြောင့်နည်းရသလဲတစ်ဆက်တည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဘယ်လိုဖြစ်သင့်တယ်လဲဆိုတာကုရုပတ်ဆွေးနွေးတင်ပြသွားပါမယ
်ရွေးကောက်ပွဲမတိုင်ခင်မီဒီယာတွေကဖော်ပြခဲ့တဲ့သတင်းတွေမှာရောလေးလာစောင့်ကြည့်သူတွေရဲ့အစီရင်ခံစာမှာပါဒီကားပြန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတွေစိတ်ဝင်စားမှုနည်းတယ်ဆိုတဲ့အချက်ပေါ်ထွက်ခဲ့ပါတယ်။ပြည်သူတွေရဲ့စိတ်ထဲမှာကြားပြန်ရွေးကောက်ပွဲမတိုင်ခင်ကိုယ့်နာမည်နဲ့စီးရင်တွေမှာပါမပါသွားကြည့်ဖို့ထက်မဲပေးခွင့်တတိကံကပ်ပြားတွေသွားထုတ်ဖို့ထက်မဲသွားပေးဖို့ထက်နေ့တူတူကစားဝတ်နေရေးပြဿနာကိုပဲအာရုံစိုက်နေကြလို့ရွေးကောက်ပွဲပတ်စိတ်ဝင်စားကြတာလို့ဆိုပါတယ်။တနည်းပြောရရင်ပြည်သူတွေဟာငါတို့မဲသွားပြီလေဘာမှထူးထူးခြားခြားဖြစ်လာမှာမဟုတ်ဘူးငါတို့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲပြဿနာလည်းပြေလည်သွားမှာမဟုတ်ဘူးလို့ယူဆနေကြတာတွေ့ရပါတယ်တကယ်လည်းအဲ့ဒီလေလာသတင်းဖော်ပြချက်တွေအရာပဲတချို့တနည်းအားတွေမှာအအားတင်းလောက်စရာမဲပေးမှုနည်းတာတွေ့ရပါတယ်မဲဆန္ဒနဲ့အားလုံးကိုကျမ်းမြတ်တစ်ချက်ရင်မဲလာပေးတဲ့သူအရေးအတွက်ဟာမဲပေးပိုင်ခွင့်ရှိသူရဲ့39ရာခိုင်နှုန်းနီးပါးပဲရှိတာတွေ့ရပါတယ်။အရင်ရွေးကောက်ပွဲတွေကိုပြန်ကြည့်ရင်1990တုန်းက82ရာခိုင်နှုန်းကျော်2010ရွေးကောက်ပွဲမှာ89ရာခိုင်နှုန်းကျော်2012ဂျာဖြတ်ရွေးကောက်ပွဲမှာ68ရာခိုင်နှုန်းကျော်နဲ့2015ရွေးကောက်ပွဲမှာ90ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲတွင်ကမဲပေးသူ36ရာခိုင်နှုန်းကျော်ရှိခဲ့တဲ့ရန်ကုန်တိုင်းဆိုင်သာယာမြို့နယ်မှာတော့အခု2019ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာမဲပေးသူ17ရာခိုင်နှုန်းကျော်ပဲရှိပြီး3ပုံ2ပုံလောက်တောင်ကျဆင်းသွားတာတွေ့နိုင်ပါတယ်။ဒီလိုမဲပေးသူနည်းသွားတဲ့အချက်ဟာဖွဲ့စည်းပုံအရပြုလုပ်ရတဲ့မြမရွေးကောက်ပွဲစနစ်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအပေါ်သဘောထားပြည်သူတွေရဲ့အမှန်လောင်းတွေပေါ်သဘောထားစတဲ့အချက်တွေကြောင့်ဖြစ်မယ်လို့ယူဆနိုင်ပါတယ်။
မြန်မာရွေးကောက်ပွဲစနစ်ဟာအမတ်လောင်းတွေတဲကနေအမတ်တယောက်ကိုရွေးကောက်တင်မြှောက်ရတာဖြစ်ပါတယ်။ပြည်တော်စုအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတစ်ဆင့်သမ္မတကိုရွေးကောက်တင်မြှောက်ပြီးသမ္မတကမှဝန်ကြီးတွေခန့်အစိုးရဖွဲ့တာမျိုးပါ။ပြည်နယ်နဲ့တိုင်းအဆင့်မှာဆိုရင်လည်းရွေးချယ်ပေးလိုက်တဲ့အမတ်တွေတဲကတယောက်ကိုသမ္မတကဝန်ကြီးချုပ်အဖြစ်ဓာတ်ရိုက်ခန့်တာဖြစ်ပါတယ်။နိုင်ငံများစုမှကျင့်သုံးနေတဲ့သမ္မတတယောက်ကိုဓာတ်ရိုက်မဲပေးရွေးချယ်တာမျိုး၊တိုင်းဒုမဟုတ်ပြည်နယ်အုပ်ချုပ်ရေးအကြီးအကဲကိုဓာတ်ရိုက်ရွေးချယ်တာမျိုး၊မြို့တော်ဝန်ကိုဓာတ်ရိုက်ရွေးချယ်တာမျိုးတော့မဟုတ်ပါဘူး။ကိုရွေးချယ်လိုက်ရင်လွတ်တော်ရဲရောက်သွားလွတ်တော်ရဲရောက်သွားပြီးရင်ဘာလုပ်မယ်မလုပ်ဘူးဘာသတင်းစာနာမှမကြားတဲ့အခြေအနေမျိုးမျိုးလွတ်တော်မှရွေးချယ်ပွဲတစ်သက်ကိုစိတ်ဝင်စားကြတာမျိုးပါ2015ခုနှစ်တုန်းကအုံအကျွတ်မဲပေးခဲ့ကြတာကအဲ့ဒီလိုမဲထည့်ပေးလိုက်ရင်တိုင်းပြည်မှာအစိုးရပြောင်းလဲဖြစ်နိုင်တယ်အဲ့ဒီပြောင်းလဲဟာကုဘဝကိုပါပြောင်းလဲနိုင်တယ်ဆိုပြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်အခု2019ဂျားဖြတ်ယူကောက်ပွဲကတော့ပြည်တွင်အနေနဲ့ဘယ်အမှတ်ဘယ်ပါတီကိုပဲမဲပေးရွေးချယ်ပြီးဖြစ်စေအစိုးရအဖွဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာကိုသိကြတဲ့အတွက်လဲမဲပေးဖို့ဆန္ဒမရှိကြတာဖြစ်နိုင်ပါတယ်
။နောက်ထပ်ပြဿနာတစ်ခုကနိုင်ငံရေးပါတီတွေရဲ့အနေအထားပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဲ့ဒီပါတီတွေရဲ့အခွင့်အရေးပုံကြောင့်မဲဆယ်စည်းရုံးမှုတွေအားနည်းအဲ့ဒီလိုအားနည်းချက်ကနေတဆင့်ပြည်သူတွေစိတ်ဝင်စားမှုနည်းရတာလည်းပါပါတယ်။မြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်တည်းမှာပြီးခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲကိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလတွေဝင်ရောက်ရှင်ပြန်ကြပါတယ်။အဲ့ဒီအထက်ကမှ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီ၊တိခိုင်ကျိုးပါတီ၊ရခိုင်အမျိုးသားပါတီနဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကြရားပြည်နယ်ကအမတ်တွေရွေးကောက်တင်မြှောက်ခံရပါတယ်။ကျန်နိုင်ငံပါတီ19ပါတီကအမတ်တွေတရားမှအရေးချေမခံရပါဘူး။တကယ်တကယ်လို့အဲ့ဒီပါတီတွေကအများစုကြီးဟာသူတို့ပါတီကိုသူတို့မယုံကြည်သလိုမဲပေးတဲ့ပြည်သူတွေကိုလည်းယုံကြည်မှုမရှိကြပါဘူး။ငါတို့ဝင်အရေးခံတဲ့ငါတို့ကိုမဲထည့်မဲ့သူနည်းနည်းပါးပါးပဲရှိလိမ့်မယ်ဆိုတဲ့အတွေးမျိုးနဲ့ရွေးကောက်ပွဲမှာစိတ်ပါလက်ပါမဲဆွဲတာမျိုးမလုပ်ကြပါဘူး။ ပါတီရန်ပုံငွေကိုအဲ့ဒီအမတ်လောင်းတယောက်ယောက်ရဲ့မဲဆွယ်ပွဲမှာအသုံးပြုဖို့စိတ်ဝင်စားကြပါဦး။ဒီလိုနည်းနဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုအရှင်ညံ့တက်မလာတာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကနိုင်ငံရေးပါတီအများစုကြီးရဲ့ဒီမိုကရေစီစနစ်ကိုမလေးနက်ခြင်းကလည်းရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုကျဆင်းစေပါတယ်။တကယ်တော့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့ပြည်သူတွေကြားဒီမိုကရေစီစိတ်ဓာတ်ရှင်တန်အားကောင်းလာအောင်တည်သူတွေရဲ့ရွေးချယ်မှုကသာအရာရာကိုအပြောင်းလဲဖြစ်စေတယ်ဆိုတာကိုသိရှိနားလည်လာအောင်ဒီမိုကရေစီရင်ကျင်းမှုထွန်းကားလာအောင်အနိုင်ရသည်ဖြစ်စေအနိုင်မရသည်ဖြစ်စေတည်သူလူထုကိုစီယုံဆွဲဆောင်တဲ့သဘောကော့ပါတီကိုထောက်ခံလာအောင်လုပ်တဲ့သဘောနဲ့ကြိုးကြိုးစားစားဝင်ရောက်ရှင်ပြိုင်မဲဆွယ်စီယုံတင်တာမျိုးပါဒါပေမဲ့ပါတီအများစုကြီးကတော့အဲ့ဒီလိုမလုပ်ခဲ့ပါဘူး
နောက်ဆုံးပြဿနာကနိုင်ငံရေးပါတီတွေရဲ့လွတ်တော်အမတ်တယောက်ရဲ့လုပ်ငန်းတာဝန်ကိုအပြည့်အဝနားမလည်ကြခြင်းပဲဖြစ်ပါတယ်။အမတ်အဖြစ်ရွေးကောက်ခံပြီးရင်လွတ်တော်လည်းသွားလွတ်တော်လုပ်တယ်ပဲလုပ်ရမယ်လို့နားလည်ကြခြင်းပါ။တကယ်တော့အမတ်တရားအုပ်ချုပ်ရေးလုပ်ငန်းတွေကိုဝင်ရောက်ဆက်ဖက်တာမျိုးမဟုတ်ပဲကိုယ့်မဲဆန္ဒနယ်မြေမှာရုံးငန်းတွေဖွဲ့ပြည်သူလူလိုအပ်ချက်ကိုအကူအညီပေးတဲ့ကိစ္စမျိုးအများကြီးလုပ်ပေးနိုင်ပါတယ်။ဒီနည်းနဲ့ပြည်သူတွေလေးစားတဲ့ပြည်သူတွေကြားထင်ပေါ်ကျော်ကြားတဲ့အမတ်တွေဖြစ်လာနိုင်ပါတယ်။အဲ့လိုအမတ်တွေပေါ်ပေါက်လာရင်တစ်ဖက်မှာလည်းပြည်သူတွေကအမတ်ရွေးချယ်ပွဲကိုတမန်ကရှန်ကသဘောမထားပဲအလေးနဲ့မဲပြီးရွေးချယ်ဖို့ဆရာထက်သန်နေမှာဖြစ်ပါကြောင်းပြင်ပြလိုက်ရပါမယ်